ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတယ်လို့နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်။ညမထွက်ရမယ့်ကိုတင်းတင်းကြပ်ကြပ်လုပ်နေပြီးဒေသခံတချို့လည်းဖမ်းဆီးခံရပါတယ်။မတူပီမြို့နယ်ရဲ့လူခွင့်ချုပ်ဖောက်မှုတွေပိုဖြစ်လာမှာကိုချင်းလူခွင့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပို့လာတဲ့သတင်းကိုကြီးချမ်းပြပြပေးပါဦးခင်ဗျာ
။မတူပီမြို့နယ်မှာအင်အားတိုးချဲ့နေတဲ့စစ်ကောင်စီတပ်တွေဟာရွာထဲဝင်စစ်ဆေးတာနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်။မတ်လ24ရက်နေ့ကမတူပီမြို့နယ်9မိုင်လောက်ပဲဝေးတဲ့ဝေတူးရွာကိုဝင်ရောက်စစ်ဆေးစဉ်မှာဒေသခံရွာသား9ဦးကိုဖမ်းဆီးသွားတယ်လို့မတူပီမြို့ကန်တယောက်ကပြောပါတယ
်။ဆန်းနာရောက်လာဖမ်းဆက်တယ်ဟုတ်တယ်။အဲ့ဒါတယောက်ကတမောအေးလုတ်ကားနေပါနော်။ဆောက်ခတ်တာမရလို့ဖမ်းနေတယ်။မင်းရောက်တော့ဝေတူးရွာရွာဖမ်းပေါ့။ဝေတူးရွာရွာခံကခဲရမီကျော်ပေါ့နော်။ဘူဘော့ဆိုင်လင်းနေပြီပေါ့။ဟောင်းနေပေါ့နော်။တူပီတင်နေပြီ။နော်မင်းရောက်တော့ဖုန်းမနေချစ်စာပို့ချတာလေ။သူတို့အချင်းချင်းနေတာပါ။သူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်လို့ပြောတယ်
။အင်အား100လောက်ရှိတဲ့စစ်ကောင်စီတပ်တွေဟာကြာတာပရင်းလေးကဝေတူးရွာကိုဝင်ပြီးတကောင်စင်းစစ်ဆေးတာလက်ကင်ပုံစစ်ဆေးတာတွေလုပ်ခဲ့ပြီးရွာသား9ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါဖမ်းဆီးခံထားသူ9ယောက်ကိုမတူပီမြို့စစ်ဗျူဟာရုံးမှာချုပ်ထားတယ်လို့ဒေသခံတွေကပြောပါတယ်မတူပီမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားတာကိုသူကအခုလို့ပြောပါတယ
်လုံခြုံရေးလုံခြုံရေးနေနေဖြစ်တော့သူရေးဖြစ်တာပေါ့ဒါဆိုရင်ဟောချနိုင်ရည်ဒီမဆဲဘူးညချနိုင်ရည်ဆိုတာဖြစ်နေတော့မယ်ဆိုတော့မှဒီကရှင်နေရပဲကျွန်တော်တို့လေတက်ချူနေချက်တဲ့ဗျ
ချင်းပြည်နယ်တောင်ပိုင်းမင်းတပ်ကနေမတူပီဘက်ကိုစစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်ဖြည့်လာလို့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြိုးစားကြိုးစားဖြစ်နေပါတယ်တိုက်ပွဲအခြေအနေကိုမတူပီချင်းကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ကျွန်တော်တို့မတူပီဆိုမှာစီးရေလှရှားမှုလို့ရှိတယ်ဗောနော်စကားစကားတည်းဒီမင်းတပ်စကားဆက်လာတဲ့ခိုင်လေးရှိတယ်ဗောနော်ဒီအထိုင်ချတဲ့ဒီဟောဘက်ကနေပြီးတော့ဗောနော်တော့ဆိုဒီနေလို့ရှိနေတယ်ပြည်ပြီးတော့မှစစ်ဆေးရေးပုံစံဗောနော်ဒါလည်းမှတော့ကျွန်တော်တို့ရဲ့ဒီချက်ချက်ဆက်ခံမှုတော့ရှိတယ်ဗောနော်ဒါနောက်ဆုံ
းမတူပီမြို့နယ်ထဲမှာစစ်အင်အားတွေတိုးချဲ့နေပြီးနေမြေရှင်းလင်းမှုတွေလုပ်နေတာမှာရွာသားတွေဖမ်းဆီးခံရပြီးလူခွင့်ရေးချိုးဖောက်မှုတွေထပ်ဖြစ်လာမှာကိုစိုးရိမ်နေလို့ချင်းလူခွင့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇာဥကလင်းကပြောပါတယ
်အခုကျွန်တော်တို့ရှုံးနေတာကမင်းတပ်ကနေတက်လာတဲ့ကြက်အင်းကားလာဖြစ်တဲ့အဲ့ဒီတပ်ကြီးကအဲ့ဒီနေနေတဲ့တရီမှာသူတို့ဖောက်ရှာမှုဖလောက်လို့ရှိရင်အခုလိုမျိုးပြဿနာတွေကဟိုဆိုးရလာမယ်ဆိုတော့ကျွန်တော်တို့နည်းနည်းရှုံးနေတာပေါ့ဖြစ်တဲ့သူတို့ရောက်တဲ့နေရာတိုင်းမှာအဲ့ဒီခကြီးတွေတဲ့ဖြစ်ဖြစ်ကျတော့ဖန်ရှင်နဲ့ဒီဖန်တော့မတရားတပ်ဖြတ်မှုကတော့ဒီစဉ်းနေတော့လေဒီစစ်တအနာတင်းကြီးတဲ့နောက်ပိုင်းမှာဒီလိုမျိုးဖန်စီတို့ချုပ်နှောင်တာကျွန်တော်စဉ်းစားရဆိုလို့ရှိရင်ဒီရာနဲ့ရှိစစ်တော်ပြီအကြတားဒီတစ်ချက်တခြားစစ်တော်တော်လာနဲ့ဒီတစ်ချက်အလုံးတို့တပ်ဖြတ်တာအရောက်ညာနဲ့ကိုးရောက်ရှိပါဘူးကျွန်တော်စဉ်းစားရပါလို့
ချင်းလူခွင့်ရေးအဖွဲ့ရဲ့မှတ်တမ်းတွေအရစစ်ကောင်စီတပ်တွေဖန်စီတပ်ဖြတ်သူတွေထဲမှာအရသားတွေပါဝင်တယ်လို့လက်နက်ကင်ခုခံနေသူတွေလည်းပါဝင်ပါတယ်။ဇန်နဝါရီလပထမပတ်တုန်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးအသက်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။စစ်ကောင်စီပြောခွင့်ရကတော့ရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာမဟုတ်ပဲချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့ကြာဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။